ပြည်ထောင်နိုင်ငံမှနေထိုင်တဲ့ရုရှားသက်ရှူဟောင်းနဲ့တမိဖြစ်သူတို့ကိုအာယုံကျောကိုထိခိုက်စေတဲ့အစိတ်ခတ်မှုရဲ့နောက်ွယ်မှာရုရှားဆွေရရှိနေတာသိတာထင်ရှားလွန်းတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကရုရှားရဲ့ဗယံပဒါဆန်တဲ့လုပ်ရအပေါ်ပုတ်ခတ်ပြောဆိုပါတယ်။ဒီအစိတ်ခတ်မှုအပေါ်အမေရိကန်ကတန်တမန်နည်းနဲ့တုံ့ပြန်ပြီးတဲ့နောက်မနစ်အင်္ဂါနေ့တုန်းကပင်တဂွန်စစ်ဌာနချုပ်မှ Mattis ကတင်ပြတွေ့ကိုခုလိုပြောခဲ့တာပါ။နိုင်ငံပေါင်း25နိုင်ငံကျော်ကတန်ဝန်နှန်းတွေဖြစ်ရအောင်ဆောင်နေတဲ့ရုရှားထောက်လိုင်းဝင်တဲ့150ကိုပြင်းထန်တန်ပေးခဲ့ပြီးနောက်ထပ်တခြားနိုင်ငံတွေကလည်းအလားတူဆက်ပြီးလှုပ်ဆောင်ဖို့အမေရိကန်ကမျှော်လင့်တဲ့အကြောင်းအင်ပီရိုကမနေ့တုန်းကပြောဆိုလိုက်ပါတယ်။ရုရှားရဲ့အမေရိကန်ကမိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းဖိအားပေးနေတဲ့အကြောင်းအင်ပီရိုပြောခွင့်ရဆရာဆန်ဒက်ကပြောပါတယ်။ The Shore လို့ဆွဆွဲခံထားရတဲ့ရုရှားတန်ဝန်နှန်းအယောက်60အမေရိကန်ပြည်အစုတွေကနေဒီတစ်ပတ်တွင်းမှာထွက်သွားဖို့တင်းလာနေတုန်းကအမိန့်ထုတ်ပြန်ကြေညာခဲ့တဲ့အပေါ်ရုရှားကလည်းနိုင်ငံတွေကအနောက်နိုင်ငံဆိုင်ရာတန်ဝန်တန်းတွေကိုလည်းပြန်ပြီးတော့နှင်ထုတ်မဲ့အကြောင်းရုရှားနိုင်ငံသားဝင်ကြီးဆာဂေးလက်ဖရော့ကမနေ့တုန်းကတံပြန်ပြောဆိုပါရယ်တာဝေးဖြစ်မစိုင်းဒုံးတင်ရင်းငုပ်တင်မော့စိနဲ့ရေတက်ချီဆိုင်စခန်းတို့နဲ့နီးတဲ့အမေရိကန်ပြည်အောင်စုဝါရှင်တန်ပြည်နယ်ပစိဖိတ်ဆိပ်ကမ်းမြို့ဆီယက်တောကရုရှားတန်ရင်ကိုဧပြီလ2ရက်နေ့နောက်ဆုံးထားပြီးတော့ပိတ်ဖို့အမေရိကန်ကအမိန့်ထုတ်ပြန်ထားပါရယ်